တချို့နဲ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ရဲ့ဒုတိယကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတဲ့အတွက်ဒုက္ခသည်တွေအနေနဲ့အခုလိုဌာနပြန်ရေးအစီအစဉ်ပေါ်မှာယုံကြည်မှုတွေညော့နေလာနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီယောဆိုကပြောလိုက်ပါတယ် VOA အင်ဒိုနီးရှားဌာနကပေးပို့တဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
နယူးယောက်မှာထင်ပါနေတဲ့84ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာဘေးထွက်အစည်းအဝေးဖြစ်တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာကြေညာပွဲနေ့ကဆွေးနွေးခဲ့ကြပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်တွင်အာဆာအကြမ်းဖက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတိမ်းနဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။2019ခုနှစ်ရောက်တဲ့အထိဒီရိုဟင်ဂျာဒုက္ခသည်တွေနေရာကိုမပြောင်းနိုင်သေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကဦးစီးပြီးရိုဟင်ဂျာတွေဌာနပြန်ရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုဦးဆောင်ကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမလေးရှား၊ဆော်ဒီအာရေဗျ၊တူရကီ၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကကိုယ်စားလှယ်တွေအပြင် OIC Islamic ပူးပေါင်းဆောင်ရွက်ရေးကော်ပိုရေးရှင်၊ကနေဒါအထူးတန်တမန်နဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒါယောဆိုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကနေရိုဟင်ဂျာတွေဌာနပြန်ရေးချိုးဖောက်မှုဟာဩဂုတ်လထဲမှာဒုတိယအကြိမ်ဖြစ်ကြိုးစားမှုမှာလည်းမအောင်မမြင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားဘာသာနဲ့အခုလိုပြောပါတယ
်။ Upaya terakhir untuk melakukan repatriasi.
ဒီကနေ့ကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးတွေနောက်ဆုံးချိုးဖောက်မှုဟာမအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဒုက္ခသည်တွေကြားဒီအပေါ်ယုံကြည်မှုတွေညော့နေလာတာတွေ့ရပါတယ်။
ရိုဟင်ဂျာဒုက္ခသည်အတိုင်းဝိုင်းမှာပါယုံကြည်မှုတွေလျော့ပါနေတာဟာစိတ်ပူစရာအကောင်းဆုံးဖြစ်ကြောင်းပြောကြားခဲ့တဲ့အပြင်ဒီပြဿနာဖြေရှင်းရေးအတွက်နီလန်းရှာဖို့ဟာတိတ်ကိုအရေးကြီးနေပြီလို့လည်းပြောပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားနိုင်ငံနဲ့တခြားအာဆီယံနိုင်ငံတွေအနေနဲ့ရေရိုးအဖြစ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့လိုအပ်ပြီးရေရှိအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေလိုအပ်နေတဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လည်းအကြံပေးပါတယ်။ဒီလိုဖြစ်လာဖို့အတွက်လူမှုရေးအရာရောစီးပွားရေးအရာပါအထောက်အကူတွေပေးပြီးဖွံ့ဖြိုးလာအောင်လုပ်ပေးရမယ်လို့လည်းပြောပါတယ
်။ Jadi kalau kita membawa Rahinyas ini kembali ke rumah mereka di Rakhine State kita
juga ဒုက္ခသည်တွေကိုနေရာရင်းပြန်ပို့မယ်ဆိုရင်သူတို့တွေလုံခြုံစိတ်ချရပြီးနေရာထိုင်ရေးအဆင်ပြေမဲ့အခြေအနေမျိုးဖြစ်အောင်ဖန်တီးပေးဖို့လိုအပ်ပါတယ်။ဒီလိုပြင်ဆင်ရမှာလဲရခိုင်ပြည်နယ်မှာလူမှုစီးပွားရေးဖွံ့ဖြိုးမှုအပြင်ဒုက္ခသည်တွေရဲ့လုံနိုင်စွမ်းရည်ကိုလည်းအားဖြည့်ပေးဖို့လိုအပ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကကော့ခ်စ်ပစားမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပညာရေး၊ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပေးဖို့အတွက်လိုအပ်တဲ့အပြင်ရိုဟင်ဂျာအတိုင်းဝိုင်းချမ်းမှာအချက်လက်တွေဖြန့်ဝေပေးဖို့လည်းလိုအပ်တယ်လို့ပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေဌာနပြန်ရေးနဲ့ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့စစ်မှန်တဲ့နှစ်ဖက်တွေ့ဆုံပွဲတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့နဲ့တခြားနီလန်းတစ်တွေရှာကြဖို့လဲအကြံပေးပါတယ
် complexity ini tidak harus menjadikan excuse jadi menjadikan
ဒီပြဿနာကိုအဖြေရှာရမှာလက်ရှိခက်ခဲရှုပ်ထွေးနေတဲ့အခြေအနေကိုဖြေရှင်းမှဖြစ်မယ်ဆိုပြီးဒီတနည်းနဲ့အဖြေရှာလို့မရပါဘူးပြဿနာကိုဖြေရှင်းနိုင်ဖို့တခြားနီးတွေကိုကျမတို့ရှာဖို့လိုအပ်ပါတယ
်အင်ဒိုနီးရှားနိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့အပြင်ဆေးရုံတွေနဲ့အကျောင်းတွေကိုလည်းတည်ဆောက်ပေးကြတာပါစက်တင်ဘာတတိယပတ်ထဲမှာလည်းဘာသာပေါင်းစုံချစ်ကြည်ဆွေးနွေးပွဲကိုအင်ဒိုနီးရှားကကမကထလို့ကျင်းပပေးခဲ့ပြီးဒီဒုက္ခသည်တွေပြဿနာမှာအဓိကလိုအပ်နေတဲ့ယုံကြည်မှုတည်ဆောက်ပေးနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်ပြီးလက်ခံဖို့သဘောတူထားတာဖြစ်ပြီးရိုဟင်ဂျာတွေဌာနပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်